မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOE American တရဲ2019ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင
် Welcome to the Voice of America in Burmese
ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တတမန်မတန်းတစ်ခုမှာအမေရိကန်သမ္မတကိုဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးဒီနေ့ပဲယာရုကနှုတ်ထွက်တော်ပါပြီအမေရိကန်မှာခွန်လုံဝင့်ရှောက်ထားသူတွေကိုနေချင်းပြီးလူတွေမင်းမြတ်မှုတွေနဲ့အတူအချိုးဆစ်ဆဲမှုတွေကိုအမေရိကန်ဆွေရကအရှိန်မြှင့်ဆောင်ရွက်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆီယမ်ရဲ့သတင်းလွှာမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာဟာမြန်မာနိုင်ငံကိုရောက်ပြီးတော့ရခိုင်ဒေသကိုနှစ်ရက်ကြာသွားမယ့်အကြောင်းကို
ရခိုင်သွားဖို့တော့ရှိပါလားသူလေသူကတော့သူပုံပုံမှန်လာနေလားလေနှစ်လတစ်ကျင်လောက်လာနေလားအခုဆိုရင်6 9ကျင်လောက်ရှိပြီပေါ့နော
်နိုင်ငံရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာဖွဲ့စည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးချန်းအေးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူအခြားစိတ်ဝင်စားဖွယ်ရာမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ပုဒ်ခုနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုတို့ကပြောပြပေးပါရှင်
။ပေါ့ချခဲ့တဲ့တန်တမာမှတ်တမ်းတစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးဒီနေ့ပဲယာရုကနှုတ်ထွက်လိုက်ပါတယ်။လက်ရှိအခြေအနေအရသူတော်ဝင်ကိုဆက်လက်ထမ်းဆောင်မှုမဖြစ်နိုင်တော့တဲ့အကြောင်းနှုတ်ထွက်ဆောင်မှာသမ္မတကြီးကင်တေရော့ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတအသုံးမချသူပေါ်ပြပြလူတစ်ယောက်ဖြစ်သမ္မတကြီးကမှတ်ချက်ပေးရေးသားခဲ့တဲ့တတမန်လျှို့ဝှက်မှတ်တမ်းပေါက်ကြားခဲ့ပြီးတဲ့နောက်သမ္မတထရန့်ကအဆက်ဆံမလုပ်ချင်တဲ့အကြောင်းနဲ့အပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲသမ္မတကြီးနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာပါသမ္မတထရန့်ကတော့သမ္မတကြီးကမိုင်းမဲတဲ့သူတူဖြစ်မနေ့ကပဲ Twitter လူမှုကွန်ရက်ကနေအပြင်းထန်ဝေဖန်ခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ် Theresa May ကတော့အမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးဖြစ်2016ခုနှစ်ကလေးကတာဝန်ယူခဲ့တဲ့သမ္မတကြီးနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်စိတ်မကောင်းကြောင်းပြောဆိုခဲ့တာပါဆိုတော့တာဝန်ရှိသူတွေအနေနဲ့ပုံမှန်လင်းလင်းနဲ့ပြည်စုံတဲ့အချင်းချင်းတွေရရှိဖို့လိုအပ်ကြောင်းလဲတာမတ်ကြီးကအမေရိကန်သမ္မတကိုဝေဖန်မှတ်ချက်ပေးခဲ့တဲ့ပေါ်ဝန်ကြီးချုပ်မေကမှတ်ချက်ပေးပြောဆိုခဲ့ပါတယ
်အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်ကတရားမဝင်နိုင်ငံထဲဝင်လာသူတွေထားတဲ့ထိန်းသိမ်းရေးစခန်းတွေမှာကလေးငယ်တွေနှိပ်စက်ခံရတယ်လို့အမေရိကန်သတင်းဌာနတစ်ခုကသတင်းထုတ်ပြန်ခဲ့ပါတယ်ကျမ်းမာရေးနဲ့လူသားရေးမြင့်ဌာနကဒုက္ခသည်တွေကိုကင်တွယ်တဲ့တာဝန်ရှိသူတွေရဲ့မှတ်တမ်းတွေကကလေးငယ်အယောက်30ယောက်လောက်ရဲ့အခြေအနေကို NBC ရုပ်သံသတင်းကရရှိပြီးတော့အင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတာပါ။အဲ့ဒီထဲမှာကလေးငယ်တွေဟာအဆောင်အယားရှိတွေစိတ်ဆိုးမှစိုးရိမ်နေကြတဲ့အကြောင်းတွေကိုမှတ်တမ်းတင်ထားပါတယ်။သူတို့ကိုကြွေးတဲ့အစားအသောက်တွေရဲ့အရသာဆိုးတယ်လို့ကလေးတွေကလူဝေမှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးအယားရှိတွေကိုစောတကတက်မိလို့ကလေးတွေကိုပေးထားတဲ့မှွေရာတွေပြန်သိမ်းပြီးတမန်သလင်းပေါ်မှာဒီအတိုင်းအိတ်ခိုင်းထားတဲ့အကြောင်းကလေးတယောက်ပြောပြတာကိုသတင်းမှဖော်ပြခဲ့ပါတယ်။ဒါအပြင်ကလေးတွေကိုအရေးပေါ်သုံးခြုံဆောင်တွေကိုပဲပေးထားပြီးအပြစ်မှအိတ်ခိုင်းနေတယ်လီဖုန်းဆက်ခွင့်မပေးတာတခါရေချိုးခွင့်မပေးတာစတဲ့အခြေအနေတွေကိုကလေးတွေပြောပြတဲ့မှတ်တမ်းတွေကိုလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ကျမ်းမာရေးနဲ့လူသားချင်းမြင့်ဌာနကတာဝန်ရှိသူတွေမေးမြန်းမှတ်တမ်းတင်ခဲ့တဲ့ကလေးတွေအားလုံးဟာဥပဒေကြောင်းအရထိမ့်သိမ်းထားခွင့်ရှိတဲ့အချိန်ထက်ကျော်လွန်ပြီးတော့ထိမ့်သိမ်းရေးစခန်းတွေထဲမှာနေနေကြရတယ်လို့လည်း NBC သတင်းကပြောကြားခဲ့ပါတယ်။ Texas ပြည်နယ်ကထိမ့်သိမ်းရေးစခန်းတွေမှာလည်းလူတွေမတရားများပြားပြီးအခြေအနေဆိုးနေတဲ့အခြေအနေနဲ့ကလေးတွေရောလူကြီးတွေကိုပါအချိန်အကြာကြီးထိမ့်သိမ်းထားတဲ့အခြေအနေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကပြီးခဲ့တဲ့တပတ်တုန်းကပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။
အမေရိကန်မှာခွန်လုံဝင့်လျှောက်ထားသူတွေကိုနေချင်းပြီးလူတွေမင်းမြတ်မှုတွေနဲ့အတူအကျိုးဆစ်ဆဲမှုတွေကိုသမ္မတဒေါ်နယ်ထရန့်ဆွေရကအရှိန်မြှင့်ဆောင်ရနေပါတယ်။အမေရိကန်ကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာခဲ့ပြီးတဲ့နောက်ဖက်ဆီထိမ့်သိမ်းခံရသူတွေကိုအမေရိကန်တာဝန်ရှိသူတွေကခွန်လုံဝင့်ပေးတင်မသင့်လူတွေမင်းမြတ်မှုတွေနဲ့ဆစ်ဆဲမှုတွေကိုပုံမှန်အားဖြင့်48နာရီကြာအချိန်ယူလေးရှိပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားစစ်ဆေးရေးနဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS ယာယီညွှန်ကြားမှုကန်ကူချင်နယ်လီကတော့ဖက်ဆီထားတဲ့ရွှေပြောင်းဝင်ရောက်သူတွေကိုနေချင်းပြီးမင်းမြန်စစ်ဆေးဖို့ညွှန်ကြားထားတာပါ။မူဝါဒအပြောင်းလဲနဲ့ပတ်သက်လို့ USCIS ကဝန်ထမ်းတွေကိုအကြောင်းကြားထားတဲ့ညွှန်ကြားချက်မိတူဆောင်ကိုရရှိထားတယ်လို့ဆိုတဲ့ BuzzFeed သတင်းဌာနကအရင်ဆုံးဒီသတင်းကိုဖော်ပြခဲ့တယ်လို့ VOA ကလည်းဒီသတင်းကိုတင်လာနေမှာပဲအတည်ပြုနိုင်ခဲ့ပါတယ်။ခလုံးဝင်လျှောက်ထားတဲ့လုပ်ငန်းတွေကိုပိုပြီးထိရောက်အောင်ဆောင်ရွက်ရမှာလက်ရှိအခြေအနေအရလုပ်ငန်းတွေမြန်ဆန်အောင်အချိန်မြင့်ဆောင်ရွက်နေတာဖြစ်တဲ့အကြောင်း USCIS ပြောခွင့်ရသူJessica Collins က VOA ကိုပြောဆိုခဲ့တာပါညွန်ချချက်အတွက်ကိုဘယ်အချိန်မှစတင်အကောင့်ထည့်ဖို့မယ်ဆိုတာတိတိကျကျမပြောခဲ့ပေမဲ့အရှင်းမြင့်ဆောင်ရွက်မယ့်အစီအစဉ်ကြောင့်ခေလုံးဝင်လျှောက်ထားသူတွေစုပြုံနေတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
အမေရိကန်မှာ2020သကောင်စင်းစစ်တမ်းကောက်တဲ့အခါမှာနိုင်ငံသားဟုတ်မဟုတ်မေးခွန်းထည့်ဖို့စူးစမ်းနေတဲ့အစိုးရကိုစားပြုဥပဒေအကျိုးဆောင်အဖွဲ့တွေကိုအပြောင်းလဲလုပ်လို့မရဘူးလို့ပြည်내တရားသူကြီးတယောက်ကအမိန့်ချလိုက်ပါတယ်။ဒီမေးခွန်းဘာကြောင့်ထည့်ချင်ရတယ်လဲဆိုတဲ့အကြောင်းပြချက်မခိုင်လုံဘူးလို့အမေရိကန်တရားရုံးချုပ်ကဂျွန်လာရဲကဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်ပေါ်အယူခံဖို့အတွက်ပိုကောင်းတဲ့အကြောင်းပြချက်ကိုအချိန်မီမတင်ပြနိုင်ခဲ့တဲ့အတွက်အစိုးရရဲ့မူလရှိနေအဖွဲ့ကလက်လျှော့ခဲ့ပုံရပါတယ်။နိုင်ငံသားနဲ့ဆိုင်တဲ့မေးခွန်းမထည့်တော့ဘူးလို့တရားရေးဌာနနဲ့စီးပွားကူးသန်းဌာနတို့ကလည်းပြောကြားထားပြီးပါပြီ။ဒါပေမဲ့ဒီမေးခွန်းထည့်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီဌာနနှစ်ခုလုံးကိုပြောခဲ့တာကြောင့်တရားရေးဌာနကမေးခွန်းပြန်ထည့်နိုင်ရေးစူးစမ်းဖို့အတွက်ရှင်းနေအဖွဲ့အသစ်နဲ့အစားထိုးမယ်လို့တနင်္ဂနွေနေ့ကကြေညာခဲ့တာပါ။သကောင်စင်းမေးခွန်းနဲ့မှနိုင်ငံသားမေးခွန်းထည့်နိုင်ဖို့ထရမ့်အစိုးရကဒီသတင်းပတ်ထဲမှာဆောင်ရွက်မယ်လို့ရှင်းနေချုပ်ဝီလျံဘားကလည်းတနင်္လာနေ့ကကြေညာပါတယ်။တကယ်လို့ဒီမေးခွန်းထည့်ရင်အမေရိကန်မှာတရားမဝင်နေထိုင်သူတွေစစ်တမ်းမေးခွန်းတွေကိုမဖြေဘဲနေနိုင်တာကြောင့်လူဦးရေအတိအကျသိဖို့ခက်ခဲမယ်လို့မေးခွန်းကိုကန့်ကွက်နေကြသူတွေကပြောပါတယ်။ဒါအပြင်အဲ့ဒီလိုတရားမဝင်နေသူများတဲ့မြို့တွေမှာလူဦးရေအပေါ်မူတည်ပေးတဲ့ပြည်ထောင်စုအစိုးရအတုံးစီလည်းအရနင်းနိုင်တယ်လို့ထောက်ပြကြပါတယ်။တချို့ကလည်းဒီမေးခွန်းထည့်တဲ့အတွက်တရားမဝင်နေထိုင်သူတွေကိုထရမ့်အစိုးရကလွယ်လွယ်ကူကူရှာဖွေနှိမ်နှင်းနိုင်တယ်လို့ပြောနေကြပါတယ်။
ဒီအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ရှိနဲ့အရင်အစိုးရအရာရှိတွေစီယုံရေးဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျင့်ပြစ်ချစားမှုနေဆက်ဒေသမှာတရားမဝင်လာကြတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းတဲ့မူဝါဒတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစစ်ခေါ်ဖို့အမိန့်စာထုတ်သိမ်းမတဲ့အောက်လွတ်တော်တရားရေးကော်မတီမှာမနက်ဖြန်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အစိုးရဖွဲ့ဝင်တွေကိုမြေမြဝင်ရဖို့နဲ့ထောက်ထားပြီးတောင်းခံရမှာသမ္မတဘယူရိုနဲ့အစိုးရဌာနတွေကပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတဲ့ပေါ့ကော်မတီမှာဥဆောင်နေတဲ့အတိုက်ခံဒီမိုကရက်တီကစိတ်ပြည့်နေကြတာပါ။အင်ဗီရိုတိုင်းမင်းကံပုတ်ကူအောင်ဒိုမကန်အပါဝင်တာဝန်ရှိသူတို့ချို့ကော်မတီရဲ့မိန့်ခွန်းတွေကိုမဖြေဖို့အင်ဗီရိုကညွှန်ကြားထားပြီးတစ်ချိန်တည်းမှာပဲသမ္မတရဲ့ Republican Party ကကိုယ်စားတွေကလည်းဒီမိုကရက်တီရဲ့စုံစမ်းစစ်ဆေးမှုတွေဟာအချိန်ဖြုန်းတဲ့ကိစ္စဖြစ်နေဝေဖန်နေကြပါတယ်။အလို့တော်တရားရေးကော်မတီကတော့သမ္မတရဲ့အကြီးအကဲချန်ပီယံဂျယ်ရက်ကူရှနာအမျိုးသားလူမျိုးရေးချန်ပီယံပုတ်ကူဟောင်းမိုက်ကယ်ဖလင်အင်ဗီရိုအရာရှိချုပ်ဟောင်းဂျွန်ကယ်လီရှင်းနေချုပ်ဟောင်းဂျက်ဆက်ရှင်စ်နဲ့လက်ထောက်ရှိနေချုပ်ဟောင်းရော့ဒ်အော်ဇန်စတိုင်းတို့ကိုကော်မတီဥက္ကဋ္ဌဂျယ်ရိုနက်တလာကစစ်ခေါ်ခွင့်ပြုသိမသင့်မဲခွဲဆုံးဖြတ်မဲ့အကြောင်းမနေ့ကပဲကြေညာလိုက်တာပါ။ကော်မတီကစစ်ခေါ်ဖို့စီရင်ပြည့်စုံထားတဲ့လူ၁၂ယောက်ထဲမှာတော့သမ္မတထရမ့်ရဲ့စီရင်ရေးအဖွဲ့တာဝန်ခံဟောင်းကော်ရီလော်ဝန်ဒေါစကီနဲ့2016သမ္မတရွေးကောက်ပွဲအတွက်မဲဆွဲစီရင်ရေးကာလမှာသမ္မတလောင်းထရမ့်နဲ့ဖောက်ပြန်ခဲ့တယ်လို့စွပ်စွဲခဲ့တဲ့အမျိုးသမီးတူကိုနှုတ်ပိတ်ခတ်ပေးခဲ့တယ်လို့ဆိုတဲ့မီဒီယာလုပ်ငန်းရှင်ဒေးဗစ်ဘက်ကာကိုလည်းပါဝင်ကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်၊ယာယီကာကွယ်ရေးဝန်ကြီးမတ်အက်စပါရိုနဲ့ဝါရှင်တန်မြို့တော်မှာတွေ့ဆုံခဲ့တဲ့ကတာနိုင်ငံခေါင်းဆောင်ဆော်ဘွားရှေ့ခ်တာမင်ဘင်အာမက်အယ်တာနီကအမေရိကန်နဲ့ကတာနိုင်ငံကြားစီးပွားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်နေတယ်လို့ပြောကြားခဲ့ပါတယ်။မဟာဗျူဟာမြောက်ဆက်ဆံရေးနဲ့ကာကွယ်ရေးဆိုင်ရာဆက်ဆံရေးဟာပိုပြီးနှိကပ်လာတယ်လို့အမေရိကန်အစိုးရဘက်ကလည်းပြောကြားပါတယ်။အမေရိကန်လို့စစ်တုံးလေယာဉ်တွေ၊ Jet Engine တွေနဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ကိုကတားနိုင်ငံကဝယ်ယူမယ်လို့သဘောတူညီချက်ကိုထောက်ပြပြီးတော့နှစ်ဖက်လုံးကကောင်းမွန်တဲ့ဆက်ဆံရေးကိုချီးကျူးပြောကြားခဲ့ကြတာပါ။ဒါပေမဲ့ဆက်ဆံရေးတင်းမာနေတဲ့အီရန်နဲ့အမေရိကန်ကြားမှာကတားနိုင်ငံကဂျားဝင်ဆေးဆက်ပေးရေးကိစ္စကိုရှေ့ခ်အယ်တာနီယောသမ္မတထရမ့်မှာအင်္ဂါနေ့ကသတင်းတောက်တွေကိုတစုံတရာပြောခြင်းမရှိပါဘူး။ကတားအစိုးရဟာအမေရိကန်နဲ့အီရန်ကြားဂျားဝင်ဆေးဆက်ပေးနိုင်ဖို့တက်တက်ကြွကြွဆောင်ရွက်နေတယ်လို့ကတားတက္ကသိုလ်ပါမောက္ခတယောက်ရဲ့အပြောကိုကိုးကားပြီးတော့အဇာဇီရာရုပ်တံကအင်္ဂါနေ့ကထုတ်ပြန်ခဲ့တာပါအရှိလေပိုင်းဒေသမတီညင်အောင်လို့အီရန်ရဲ့လောက်ရက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ရှေ့ခ်အယ်တာနီတို့ဒီကနေ့တွေ့ဆုံတဲ့အခါမှာဆွေးနွေးဖို့အစီအစဉ်ရှိတယ်လို့တော့နိုင်ငံသားရေးဌာနပြောခွင့်ရသူကပြောကြားထားပါတယ
်ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာအာရှပစိဖိတ်ဒေသညင်ရဲရင်းနဲ့တည်ငြိမ်မှုတွေရည်ရွယ်ထားပြီးတရုတ်နိုင်ငံတနင်္ဂနွေနေ့သာရှိတဲ့မူဝါဒပေါ်ရည်တည်ချက်ဟာလည်းအပြောင်းအလဲမရှိတဲ့အကြောင်းအမေရိကန်ကမနေ့တုန်းကပဲပြောဆိုလိုက်ပါတယ်ခမန်းကြီးဒေါ်လာ 1.2 ဘီလီယံလောက်တန်ဖိုးရှိတဲ့စစ်လက်နက်တွေဝယ်ယူဖို့ထိုင်ဝမ်ရဲ့ကမ်းလှမ်းချက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအတည်ပြုခဲ့ပြီးနောက်မှာတော့တရုတ်နိုင်ငံကလက်နက်ရောင်းမဲ့အစီအစဉ်ကိုဖြစ်ဖို့အမေရိကန်ကိုတရုတ်ဘက်ကတောင်းဆိုခဲ့တာပါ အမေရိကန်က M1A2T Abrams အမျိုးအစားတင်ကား180စတင်ကားလေယာဉ်ဖြင့်ပခုံးတဲ့မစ်ဆိုင်းတုံ250နဲ့တင်ကားဖြင့်မစ်ဆိုင်းတုံ1500ကျော်ပါဝင်စစ်နက်တွေရောင်းချမဲ့အစီအစဉ်ကိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတင်းလာနေကပဲကြေညာထားပါတယ်စစ်နက်ရောင်းချမဲ့အစီအစဉ်ကြောင့်ဒေသတွင်းမှာအခြေခံစည်းဆိုင်ရာချိန်ခွင်ရှာအပြောင်းလဲမရှိနိုင်တဲ့အကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကာကွယ်ရေးဆိုင်ရာလူရွေးပူးပေါင်းဆောင်မှုအေဂျင်စီကပြောဆိုထားပါတယ်ထိုင်ဝမ်နဲ့ပတ်သက်လို့အမေရိကန်ရဲ့အကျိုးစီးပွားနဲ့အထူးသဖြင့်စစ်လက်နက်ရောင်းမဲ့အစီအစဉ်ဟာထိုင်ဝမ်ရေလက်ကြားနဲ့ဒေသတွင်းမှာငြင်းငြိမ်းနဲ့တည်ငြိမ်မှုတွေတွန်းမြှင့်မှုသာဖြစ်ကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Morgan Ortagas ကပြောဆိုခဲ့တာပါဒီချိန်ထဲမှာပဲတရုတ်နိုင်ငံတနင်္ဂနွေနေ့သာရှိရဲ့မူဝါဒကိုဆက်လက်ဆွေးကြံသွားမှာဖြစ်တဲ့ကြောင်းလဲပြောဆိုခဲ့ပါတယ်ချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကလည်းအတည်ပြုထားပြီးဖြစ်တဲ့လက်နက်ရောင်းချမဲ့အစီအစဉ်ဟာအမေရိကန်ရဲ့မူဝါဒတွေဥပဒေတွေနဲ့ကန့်ညင်မှုရှိတဲ့ကြောင်းဗီဒီယိုတွေကိုပြောဆိုခဲ့ပါတယ်
မြန်မာနိုင်ငံမှာလိတ်ခုံးကားလို့သိကြတဲ့ Beetle ကားအမျိုးအစားထုတ်လုပ်မှုကို Volkswagen ကုမ္ပဏီကဒီကနေ့ရဆိုင်းလိုက်ပါပြီနောက်ဆုံးအတုပ် Beetle လိတ်ခုံးကားတွေကိုမက္ကဆီကိုနိုင်ငံပွဲဘလိုမျိုးမှာရှိတဲ့ကားဆက်ရုံကနေဇူလိုင်လ9ရက်အင်္ဂါနေ့ကထုတ်လုပ်ခဲ့ပါတယ်လေခုံကားတွေကိုထုတ်လုပ်ခဲ့တဲ့82နှစ်အတွင်းမှာကမ္ဘာတဝန်းကားအစီးရေ25တန်းကျော်ရောင်းချခဲ့ရပါတယ်။1930ပြည့်နှစ်ပိုင်းတွေတုန်းကနာဇီပါတီခေါင်းဆောင်အဒော့ဖ်ဟစ်တလာကအများပြည်သူစီးနိုင်မဲ့လူမှုအကြိုက်ကားကိုတီထွင်ဖို့အတွက်အော်စတရီးယန်လူမျိုးအင်ဂျင်နီယာဖာဒီနန်ပေါ်ရှာကိုတာဝန်ပေးခဲ့ရာက Volkswagen Type 1လို့စခေါ်တဲ့ပထမဆုံး Beetle လေခုံကားပေါ်လာခဲ့တာပါ။ဒုတိယကမ္ဘာစစ်ပွဲအပြီးမှာဒီစစ်တပ်ခံခဲ့ရတဲ့ဂျာမန်တွေကVolkswagen ကားတွေကိုနာဇီအငွေ့အသက်ကင်းတဲ့ကားတွေဖြစ်အောင်လို့ပြန်လည်တည်ဆောက်ခဲ့ပါတယ်။1960ပြည့်နှစ်ပိုင်းရောက်လာချိန်မှာတော့ Beetle လေခုံးကားတွေဟာ Hippie တွေကြိုက်တဲ့ကားလို့ပြောစရာဖြစ်တဲ့အထီးကို Hippie လူငယ်တွေကြားမှာရေးပန်းစားခဲ့ပါတယ်။ဒီကားတွေကိုဂျာမနီမှာစားထုတ်ခဲ့ပေမဲ့1980ပြည့်နှစ်ပိုင်းတွေကမက္ကဆီကိုနိုင်ငံမှာရှိတဲ့ Volkswagen ဆက်ယုံကနေထုတ်လုပ်ခဲ့ပါတယ်။Beetle လေခုံးကားဒီဇိုင်းကို Volkswagen ကုမ္ပဏီက1998ခုနှစ်မှာတစ်ချိန်2012ခုနှစ်မှာတစ်ချိန်ပုံစံပြောင်းထုတ်လုပ်ခဲ့ပေမဲ့1930ပိုင်းကထုတ်ခဲ့တဲ့မူလပုံစံလောက်လူကြိုက်မများခဲ့ပါဘူး။အခုတော့ Volkswagen ကားကုမ္ပဏီကလေခုံးကားထုတ်လုပ်မှုကိုရပ်ဆိုင်းလိုက်ပါပြီ။ဒါပေမဲ့ Hollywood ရုပ်ရှင်ကားတွေထဲမှာတကူးတကထည့်သွင်းရိုက်ကူးခဲ့တဲ့အထီးကြော်ကြားခဲ့တဲ့ Beetle အမျိုးအစားလေခုံးကားတွေကတော့မော်တော်ကားသမိုင်းမှာသမိုင်းတင်ကြံခဲ့မယ်လို့လေ့လာသူတွေကပြောကြပါတယ်ရှင်။
Direct from Washington, the voice of America,
VOA. ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးကြတာပါ။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရန်နာဘာဂနာဟာမြန်မာနိုင်ငံကိုရောက်လာပြီးတော့ရခိုင်ဒေသကိုနှစ်ရက်ကြာတွားရောက်မှာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးကိစ္စတွေအပြင်လက်တလောရခိုင်မှာဖြစ်နေတဲ့စီးရီးချီနီတွေနဲ့ပတ်သက်ပြီးတော့ရခိုင်လူမှုအတိုင်းဝိုင်းကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
အတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကမနေ့ကတော့သူ့ရဲ့ခုနှစ်ကြိမ်မြောက်ခရီးစဉ်အနေနဲ့ရန်ကုန်မြို့ကိုရောက်လာခဲ့တာပါအစိုးရဘက်ကဒီခရီးစဉ်အသေးစိတ်ကိုတော့သူ့လုံခြုံရေးအရာထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနကဥချမ်းအေးကတော့သူ့ခရီးစဉ်နဲ့ပတ်သက်လို့ VOA ကိုခုလိုပြောပြလာခဲ့ပါတယ
်ရခိုင်သွားဖို့တော့ရှိပါတယ်သူလေသူကတော့သူပုံမှန်လာတယ်လားလေလတစ်ကြိမ်လောက်လာတယ်လားအခုဆိုရင်6-9ကြိမ်လောက်ရှိပြီပေါ့နော်အသေးစိတ်တော့ကျွန်တော်ပြောလို့မရသေးဘူးပေါ့လုံခြုံရေးကြီးစားတယ်ပါလိပါတယ်လေအဲဒီမှာတော့ဒီ5ရက်လောက်ဒီမှာထမဒီဦးလာမယ့်အပတ်ထမဆိုလို့ရှိရင်ဒီဘက်နေပြီးတော့လာဖို့ရှိတယ်ရခိုင်ပြီးလို့ရှိရင်လေအဲနေပြီးတော့လာဖို့ရှိတယ်မှာရှိတဲ့ဝင်ကြီးတွေပါတယ်တွေ့ဖို့ရှိပါတာအကောင့်ဘက်ကဆိုတာ balance ပေါ့နော်ကျွန်တော်တို့ကတော့ fair treatment ပဲလိုချင်တာဆိုတော့မြင့်မြတ်တက်တာနဲ့ပဲအရှုမြင်ပေးဖို့ပေါ့နော်ဆိုတော့သူလည်းအဲ့လိုမျိုးစူးစမ်းပြီးဆောင်ရနေတာပဲသူလည်း
သူအနေနဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံစာတင်ပြသွားမှာဖြစ်ပါတယ်။ဒါအပြင်ရခိုင်ခီးစဉ်အတွင်းရခိုင်မှာရှိနေတဲ့မတူညီတဲ့လူအဖွဲ့အစည်းတွေကိုတွေ့ဆုံသွားဖို့ရှိနေပါတယ်။သူနဲ့တွေ့ဆုံမဲ့ရခိုင်မျိုးသားပါတီဌာနချုပ်ကဥက္ကဋ္ဌဦးတာထွန်းလာကတော့တွေ့ဆုံချိန်မှာလက်တလောစစ်ပွဲတွေဖြစ်နေတဲ့ရခိုင်ဒေသအခြေအနေတွေကိုတင်ပြသွားဖို့ရှိပြီးဒီအပေါ်မှာနိုင်ငံတကာဘက်ကအရင်ကထပ်ပိုစိတ်ဝင်စားနိုင်မယ်လို့မျှော်လင့်နေပါတယ်။
ဒီခိုင်ပြည်နယ်မှာဖြစ်တဲ့ဒီပြည်တွင်းစစ်ဖြစ်တာမှာကျွန်တော်တို့ဒီခိုင်ပြည်လူတွေစစ်ပစ်ဆောင်ဘဝနဲ့အတိတ်တော့ကဟိုဒုက္ခရောက်နေတာလည်းရှိတယ်လေနေတိုင်းအခက်အခဲ
ဟိုစစရေးတောက်ရဲ့အခက်အခဲရှိနေတာကိုအဲအဲ့ဒါတွေရှိတယ်ပြီးရင်ကျွန်တော်တို့ဒီဒီဒီတန်တရနဲ့ဖန်စီစစ်စစ်ခံရတဲ့ဒီအရှင်နေတွေမှာဟိုနှစ်ပတ်နှိမ့်ချမှုတွေရှိတဲ့အရှင်နေရှိတဲ့အတွက်ကြောင့်အဲ့ဒီဒီကျွန်တော်တို့ဒီအဓိကတော့ကျွန်တော်တို့ဒီပြီးတော့စစ်ကျင်တဲ့အပေါ်မှာမုန်တိပြီးကျွန်တော်တို့အဓိကထပ်ပြီးတင်ပတ်သွားဖို့ရှိပါတယ်
မနေ့အင်္ဂါနေ့မှာခီးစဉ်စတင်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mrs. Christine Bogner ကရခိုင်လွတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးလက်ရှိတိုက်ပွဲအခြေအနေနဲ့ဆစ်ဆောင်ဒုက္ခသည်တွေအရေးကိုဆွေးနွေးသွားဖို့လည်းရှိတယ်လို့ကနဦးတင်တွေတော့ရထားပါတယ်။ပြီးခဲ့တဲ့အခေါက်လာတုန်းကလည်းသူ့ရခိုင်ခီးစဉ်အတွင်းမှာဆစ်ပွဲတွေရက်စဲရေးရခိုင်ပြည်နယ်တွင်းကတရုတ်စီးပွားရေးအခြေချမှုတွေပေါ်ရခိုင်လူထုရဲ့သဘောထားလက်ရှိအစိုးရရဲ့ယက်တီချက်စစ်ပွဲတွေကြောင့်ဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲစစ်ဆောင်တွေကိုကူညီရေးအခက်အခဲမတရားအသင်အဥပဒေနဲ့အရေးယူခံရတဲ့အခြေအနေတွေကျေးရွာအုပ်ချုပ်ရေးမှုတွေနှုတ်ထွက်တဲ့အခြေအနေတွေပေါ်တာဆွဲခိုင်းစေတဲ့ဆိုတဲ့သတင်းပေးတာတွေရှိနေတဲ့အခြေအနေတွေကိုတနာယီခွဲကြော်ကြာဆွေးနွေးခဲ့တယ်လို့ရခိုင်အမျိုးသားပါတီဘက်ကပြောဆိုထားပါတယ်နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့သူ့ခရီးစဉ်ကြောင့်ဖြစ်လာမဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီး VOA ကိုခုလိုသုံးသပ်ပြောဆိုလာခဲ့ပါတယ
်။ကျွန်တော်အမြင်ကတော့ဒီကုလသမဂ္ဂအစွန်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပေါ့ဒီခရစ်စတင်းဘိုဂန်နာရဲ့မြန်မာနိုင်ငံခရီးစဉ်ဟာဟိုမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကောနောက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းဝိုင်းချားမှာကျွန်တော်ဖိအားပေးနေတာ၄နောက်ပြီးတော့ဟိုဆွဆွဲပြစ်တင်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ရောဟိုမြမအစိုးရလွတ်တော်နောက်တက်မတော်နောက်နိုင်ငံရေးအဖွဲ့အစည်းတွေနေနဲ့ဟိုဖြည့်ရှင်းဖို့အတွက်ပေါ့လေနောက်ဟိုအခွင့်အလမ်းကောင်းတစ်ခုလို့မြင်တယ
်တက်မတော်ထိပ်ပိုင်းကောင်းဆောင်နေနဲ့တွေ့ဆုံမှုရှိနေတဲ့သူဟာရခိုင်ပြည်နယ်မှာလက်ရှိအေအေရခိုင်တက်မတော်နဲ့မြမစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေအေအေနဲ့တွေ့ဆုံဆွေးနွေးပြီးငိမ့်ညက်တဲ့နီလန်းရှာတွေ့ဖို့တင်ပြသွားပဲရှိပေမဲ့တိတိကျကျတော့မသိရသေးပါဘူးကုလသမဂ္ဂအတွင်းဝင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mrs. Christine Bogner ဟာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုအခုဇူလိုင်လဆန်းပိုင်းကတင်သွင်းခဲ့တာရှိခဲ့ပါတယ်။အဲဒီမှာတော့ Ranger ဒုက္ခသည်တွေနေရဲ့ပြန်ရေးကိစ္စအခက်အခဲတွေကိုအဓိကထားပြောခဲ့တဲ့အပြင်မြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်တာဝန်ယူမှုတာဝန်ခံမှုရှိလာစေရေးအတွက်သူ့အနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောဆိုသွားပါတယ်ရှင်
။မမေခါစုံစမ်းမြင်းမြန်းထားတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံသတင်းလွှမ်းတပုတ်ကိုပဲနားဆင်ရဖို့ရှိပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ကြီးအရာဝေဖန်တိုက်ခိုက်ပြောဆိုခဲ့ပြီးတဲ့နောက်မှာထွက်ပြေးတင်းရှောင်နေတဲ့အမျိုးသားရေးဝါဒီဥဝီရသူအနေနဲ့တလအတွင်အမှုလာရောက်ဖြေရှင်းမှုရန်ကုန်တရားရုံးတစ်ခုကအမိန့်ချဆင့်ခေါ်ပါတယ်။တရားရုံးလုံထုံးရဆိုရင်တော့သူ့ပိုဆွဲဆိုထားတဲ့အမှုကိုတလအတွင်လာရောက်မဖြေရှင်းရင်တရားခံပြေးအဖြစ်သတ်မှတ်ရပွဲရှိတယ်လို့ဥပဒေကြမ်းကျင်သူတွေကပြောပါတယ်။မြန်မာသတင်းပညာသိပ္ပံကျောင်းက VOE ရုံးအလုတ်တင်မတ်အိတ်တန်တာထုံးကပြောပြပါမယ်ရှင
်။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှာ124ကနဲ့တရားစွဲဆိုခံထားရလို့ထွက်ပြေးတိမ်းရှောင်နေတဲ့ဆရာတော်ဦးဝီရသူကိုတလအတွင်းလာရောက်ဖြေရှင်းမှုမနေ့ကအနောက်ပိုင်းခရိုင်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။မနေ့ကတရားလိုပြတက်တင်12ဦးမှာကြန့်ရှိတဲ့3ဦးကိုစစ်ဆေးခဲ့ပြီးတဲ့နောက်အခုလိုအမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အမိန့်ချမှတ်တာနဲ့ပတ်သက်လို့နောက်ပိုင်းခရင်တရားရုံပြန်ကြားရေးအရာရှိဒုခရင်တရားသူကြီးတုံဦးမင်းတန်ကအခုလိုပြောပါတယ
်တရားရုံကနေပြီးတော့ကျွန်တော်တရားရုံများလက်ဆွဲအပိုက်913အပိုက်ခွဲ5ပေါ့နော်အဲ့ဒါရလကောင်းပုံမှန်89ဂျာဇိုးချင်းထုံးဥပဒေပုံမှန်88အရာကျွန်တော်ကထွက်ပြေးတင်းရှောင်နေသူအတွက်ထုတ်ပြန်ကြေညာချက်ဆိုတာထုတ်ပြန်ပါတယ်ဟုတ်အဲ့ထုတ်ပြန်ကြေညာချက်ကိုသူကတလားပါဟာလား9ရက်8လ2019မှာပြန်ပြီးတရားရုံးပြန်တင်ပြဖို့ချိန်ထားပါတယ
်တရားရုံးကချမှတ်တဲ့ကြေညာစာနဲ့ပတ်သက်လို့တရားလွှတ်တော်ရှိနေဦးခင်မောင်မင်းကအခုလိုရှင်းပြပါတယ
်ဒီရတော့ကျင့်သုံးဥပဒေပုံမှန်88ဆိုတာကဟောရန်ကာလအတွင်းမှာထုတ်ဆင်ထားတဲ့ကာလအတွင်းမှာဖမ်းမမိလို့တနည်းအားဖြင့်ဝရန်ဒီမဖြစ်တဲ့အတွေ့ဒီတရားရုံးကိုသတ်မှတ်ကာလအတွင်းသူကိုယ်တိုင်တရားရုံးရှေ့ကိုလာရောက်အမှုရင်ဆိုင်မှုတွေပြညာစာကတ်တာပါအဲ့ပြညာစာကာလကုန်ဆုံးသွားရင်တော့သူဒါတရားခံပြီးဖြစ်ပါလိမ့်မယ
် တရားရုံးရဲ့ကြေညာချက်ကိုဆရာတော်ဥဝိရသူတည်င်းသုံးတဲ့မစိုးရင်ကြောင်းမှာကတ်ရမှာဖြစ်ပါတယ်။ကြေညာချက်ကတ်တာနဲ့ပတ်သက်လို့ဒုတိယရဲမှူးကြီးမျိုးသူဆိုကအခုလိုပြောပါတယ်
။ဒီဆရာတော်ဥဝိသူအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဒီဟိုတရားရုံးမှာဥတိုက်ဟိုတရားရုံးမှာဟိုတရားစွဲစားရေးခံရတယ်ပေါ့။ဒါနဲ့ပတ်သက်ပြီးလာဖြေရှင်းမှာဆိုပြီးတော့မှအတိအပြည့်ရဲ့စာအုပ်ပဲလိုက်ခဲ့တာ။အတိအပြည့်ရဲ့ဟိုအမိတ်စာပေါ့။အဲ့စာအခုကျွန်တော်တို့ကတော့ဟိုခရိုင်ပို့ရတာမန္တလေးခရိုင်ရဲတပ်ဖွဲ့မှုရောအဲ့စာမရောက်သေးဘူးပို့တော့ပို့နေပြီမရောက်သေးတာဟုတ်ဟာသူ့သဘောတရားကဟိုပါလေသူကကရှင်ရှိတဲ့နေရာမကန်ကကရှင်ကျွန်တော်ဒီတရားဆွတင်တော့ဖော်ပြထားတဲ့လိပ်စာပေါ့အဲ့ပေါ်ဝင်မဆက်ရအောင်ဟုတ်ပြီဟာ
ဆရာတော်ဥဝိရသူကိုတော့မေလ9ရက်နေ့မှာဟောပြောတာနဲ့ပတ်သက်ပြီးတရားစွဲဆိုဖို့ပြည်ထောင်စုအစိုးရကရန်ကုန်တိုင်းအစိုးရကိုညွှန်ကြားခဲ့တာဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရကညွှန်ကြားတာကြောင့်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးဆန်းမင်းကတရားလိုလုပ်ပြီးနိုင်ငံတော်အကြီးအကဲပြည်စီမှုပုံမှန်124ကနဲ့ဆွဲဆိုတာဖြစ်ပါတယ်။ဆရာတော်ဦးဝီရသူဘက်ကတော့ဓမ္မဆက်နဲ့အရေးယူပြီးမှအာဏာဆက်နဲ့အရေးယူခံမင်းလို့လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့အစိုးပိုင်းကရန်ကုန်တိုင်းတန်ခါနာယကအဖွဲ့ကဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့အကြောင်းအမျိုးမျိုးကြောင့်ရွှေ့ဆိုင်းခဲ့ပါတယ်။ဆရာတော်ဦးဝီရသူကိုဖမ်းမိရင်းနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကတွာလာတတ်တဲ့နေရာတွေမှာရှာဖွေဆောင်ရွက်တာတွေပြုလုပ်နေတယ်လို့ပြောဆိုနေပြီမဲ့အခုအချိန်ထိတော့ဆရာတော်ဥဝိရသူဟာဘယ်နေရာမှာပုံရှောင်နေတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင
်ညီမတို့ရဲ့ရှီအောင်ရင်ကျေးမှုအမွေနဲ့စုဝေးရာပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှင်းအောင်အမွေအနှစ်အဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေသကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာအမွေအနှစ်စည်းဝေးဒေသနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
VOA Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်း Daily Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သူ့အဆိုရအပေါ်ဝါရှင်တန်မှာရှိတဲ့ဗြိတိန်သံအမတ်ကြီး Kim Darroch ဝေဖန်ထားတဲ့အစီရင်ခံစာပေါက်ကြားခဲ့ပြီးတဲ့နောက်မှာသံအမတ်ကြီးပေါ်ကိုသမရာထရမ့်ကအမျက်ထွက်ပြီးတော့ Twitter ကနေတိုက်ခိုက်ရေးသားခြင်းခံခဲ့ရတဲ့ဒီသမတ်ကြီး Kim Darroch ကဒီကနေ့ပဲရာထူးကနှုတ်ထွက်သွားပါပြီ။သမရာထရမ့်အစိုးရပေါ်သူ့ရဲ့အမြင်တွေကိုပွန့်ပွန့်လင်းလင်းရေးသားခဲ့တဲ့ကျဉ်းနှံစာပေါက်ကြားပေးခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်လာတာမှသူ့အနေနဲ့ဒီတာဝန်ကိုဆက်ပြီးတော့ထမ်းဆောင်လို့မဖြစ်နိုင်တော့တဲ့အတွက်ရာထူးကနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာလို့သမတ်ကြီး Darroch ကပြောပါတယ်။ပြရှာအရာရှိတွေကသူ့ဘက်ကရက်တီပေးနေတဲ့ကြားမှာပဲယာရုကနှုတ်ထွက်သွားတာပါနှစ်နိုင်ငံဆက်ဆံရေးမပြေလည်ဖြစ်ခဲ့တဲ့အခြေအနေတွေကြောင့်ဒီအကြောင်းကို VOA သတင်းတောက်ဇလာတီစာဟုတ်သတင်းပေးပို့ထားပါတယ်ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်တမရဒေါ်နယ်ထရမ့်ရဲ့အဆိုရဟာဗျံပရာဖြစ်နေတယ်ကျူတင်ခမရခက်တယ်အတုံးမကြဘူးဆိုပြီးပြရှာတာမကြီး Kim Darroch ကသူ့အဆိုရထံလေးဝက်ပေးပို့ခဲ့တဲ့ကျေးနှံစာပေါက်ကြားသွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံအကြားတန်တမာရေးအရာတင်းမာမှုတွေဖြစ်ပေါ်လာတာပါအမေရိကန်အစိုးရအနေနဲ့အာမကြီးကိုမဆက်ဆံလိုတော့ဘူးဆိုပြီးသမ္မတထရမ့်ကလည်းချက်ချင်းတုံ့ပြန်ခဲ့ပါတယ်။ဒါပေမဲ့ဝါရှင်တန်မှာရှိတဲ့ဗြိတိသျှတန်ယုံနဲ့ဆက်ဆံပုံပြောင်းလဲမသွားဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Morgan Ortigas ကအင်္ဂါနေ့မှာပြောပါတယ
်။ We will continue to deal with all accredited individuals until we get any further guidance from the White
House. သမ္မတအင်ဂျူရောနဲ့သမ္မတစီကညွှန်ကြားချက်တစုံတရာမရမချင်းသက်ဆိုင်ရာတန်တမန်တွေနဲ့ကျမတို့ပုံမှန်ဆက်ဆံသွားမှာပါ။သမရစီကညွှန်ကြားချက်လာရင်တော့အဲ့ညွှန်ကြားချက်ကိုလိုက်နိုင်ရမှာပေါ့
သမရထရမ့်ကတာမတ်ကြီးဒါရော့ကိုငပေါ်အတုံးမကျသူဟိတ်ဟန်များသူလို့ Twitter မှာရေးသားဝေဖန်လိုက်တာကြောင့်အင်္ဂါနေ့ကသမရအင်ဗျူရောမှာချိန်ထားတဲ့ကိစ္စတစ်ခုကိုမတော်ပဲတာမတ်ကြီးကဖျက်လိုက်ပါတယ်ဒါအပြင်ဝန်ကြီးချုပ်ထရီဇာမေရဲ့ Brexit ကင်တွယ်ဖြေရှင်းပုံအပေါ်လဲသမရကဝေဖန်ခဲ့ပါတယ်ဗြိတိန်ရဲ့မဟာမိတ်နိုင်ငံတစ်ခုအနေနဲ့သူတို့ကိုလေးလေးစားစားဆက်ဆံဖို့ နောက်တက်လာမဲ့ဝန်ကြီးချုပ်အဖြစ်တစ်ပြေးနေသူနှစ်ဦးတည်းကတဦးဖြစ်တဲ့လက်ရှိနိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ
် I made it clear that I don't share the ambassador's assessment of either the US administration or
မေဂန်ဆိုရဘောတမကြီးရဲ့အမြင်တွေကိုကျွန်တော်သဘောမတူပါဘူးဒါပေမဲ့ကျွန်တော်တို့ရဲ့တန်တမန်တွေအနေနဲ့သူတို့ရောက်နေတဲ့တက်ဆိုင်ရာနိုင်ငံအသီးသီးအပေါ်မှာသူတို့ရဲ့အမြင်တွေကိုပွင့်လင်းစွာတင်ပြခွင့်ရှိရေးကအင်မတန်အရေးကြီးပါတယ်
အခုတန်ခင်းတမန်ခင်းအစင်မပြေဖြစ်နေတာကနှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်ဘူးလို့နိုင်ငံရေးဌာနပြောခွင့်ရမော်ဂန်အော်တေဂါစ်ကပြောပါတယ
် We have an incredibly special and strategic relationship with the United Kingdom that has gone on for quite a long time
ဗြိတိန်နဲ့အမေရိကန်ကြားမှာကောင်းမွန်ပြီးဗျူဟာမြောက်တဲ့ဆက်ဆံရေးတွေကာလအကြာကြီးကတည်းကတည်ရှိလာခဲ့တာပါဒါဟာလူပုတ်ကိုချင်းအစိုးရတစ်ခုချင်းထက်ပိုပြီးတော့ကြီးကျယ်ပါတယ်ဒီဆက်ဆံရေးဟာအနာဂတ်မှာလည်းဒီအတိုင်းဆက်ရှိသွားမှာပါ
ဗြိတိန်မှာမကြခင်ဝန်ကြီးချုပ်အသစ်ကိုရွေးချယ်ကြတော့မှဖြစ်တာကြောင့်ဒါဟာဗြိတိန်အတွက်သတင်းကောင်းလို့သမ္မတထရန့်ကပြောပါတယ်ဝန်ကြီးချုပ်အသစ်ကအမေရိကန်ကိုအတန်အမတ်အသစ်ပို့ကောင်းပို့နိုင်ပါတယ်ဒီတော့အတွင်းဒီသတင်းပေါက်ကြားအောင်လုပ်ခဲ့တဲ့သူကိုဗြိတိန်အစိုးရကဖောက်ထုတ်နိုင်ဖို့စုံစမ်းနေပြီးအနာဂတ်မှာအဲ့ဒီလိုအချက်ရစရာအဖြစ်မျိုးနဲ့ရင်မဆန်ရအောင်စူးစမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာရီကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီအကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်ဒီမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောစံတာရဲ့မြန်မာရေးတုံ့သက်ခြင်းနဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာရီကိုစောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။
ပေါ့ချားခဲ့တဲ့တမန်မှတ်တမ်းတစ်ခုမှာအမေရိကန်တမန်တော်နဲ့ထရန့်ကိုဝေဖန်ခဲ့တဲ့ဗြိတိန်တမန်ကြီးဒီနေ့ပဲယာရီကနှုတ်ထွက်သွားပါတယ်။လက်ရှိချင်းနေရသူတာဝန်ကိုဆက်လက်ထမ်းဆောင်ဖို့မဖြစ်နိုင်တော့တဲ့အကြောင်းနှုတ်ထွက်စာထဲမှာတမန်ကြီးကင်ဒဲရော့ကပြောဆိုလိုက်တာပါ။အမေရိကန်တမန်ဟာအသုံးမချသူပေါ့ပြပြလူတစ်ယောက်ဖြစ်တမန်ကြီးကမှတ်ချက်ပေးရေးသားခဲ့တဲ့တမန်လေးဝက်မှတ်တမ်းပေါ့ချားခဲ့ပြီးတဲ့နောက်တမန်ထရန့်ကအဆက်ဆက်မလုပ်ချင်တော့တဲ့အကြောင်းနဲ့အပြင်းထန်ဝေဖန်တယ်ထွက်ပေါ်ခဲ့ပြီးနောက်မှာပဲတမန်ကြီးနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့အမေရိကန်ဆိုင်ရာဗြိတိန်တမန်ကြီးဖြစ်2016ခုနှစ်ကတည်းကတာဝန်ယူခဲ့သူတမန်ကြီးနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့ပုံစိတ်မကောင်းတဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအဲရီဇိုနာပြည်နယ်ကတရားမဝင်နိုင်ငံနဲ့ဝင်ရောက်လာသူတွေကိုထိန်းသိမ်းထားတဲ့ထိန်းသိမ်းစခန်းတွေမှာကလင်းငယ်တွေနှိပ်စက်ခံရတဲ့အကြောင်းအမေရိကန်သတင်းဌာနတစ်ခုကသတင်းထုတ်ပြန်လိုက်ပါတယ်။ကျန်းမာရေးနဲ့လူသားရေးမြင့်ဌာနကဒုက္ခသည်တွေကိုကန်တွယ်တဲ့တာဝန်ရှိသူတွေရဲ့မှတ်တမ်းတွေကကလင်းငယ်အယောက်30လောက်ရဲ့အခြေအနေကို MPC ရုပ်မြင့်သံကြားဌာနကသတင်းရရှိပြီးအင်္ဂါနေ့ကပဲသတင်းဖြစ်နေထုတ်ပြန်လိုက်တာပါအမေရိကန်က2020ပြည့်နှစ်သကောင်စင်းစစ်တမ်းကောက်ယူတဲ့အခါနိုင်ငံသားဟုတ်မဟုတ်မိငုံးထဲဖို့ကြိုးစားနေတဲ့အစိုးရကစားပြုဥပဒေကြိုးဆောင်ဖော်ဝင်တွေကိုအပြောင်းအလဲလုပ်လို့မရဘူးလို့ပြည်내တရားစီရင်တယောက်ကအမိန့်ချလိုက်ပါတယ်ဒီမိငုံးကိုဘာကြောင့်ထည့်ကျင်ရတယ်ဆိုတဲ့အကြောင်းပြချက်မခိုင်လုံတဲ့အကြောင်းအမေရိကန်တရားရုံးချုပ်ကဇွန်လထဲမှာပဲဆုံးဖြတ်ထားတာလည်းဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ရှိနဲ့အရင်ဆိုးရအရာရှိတွေစီးပွားအဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျင့်ပြည့်ချဆမှုနေဆက်တီတာမှာတရားမဝင်ရောက်လာတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းထားတဲ့မူဝါဒတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်ဖို့အမိန့်စာထုတ်တင်မတင်အောက်လွတ်တော်တရားရေးကော်မတီမှာမနက်ဖြန်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ဆိုးရအဖွဲ့ဝင်တွေကိုမင်းမြန်းဝင်ရဖို့ထောက်ထားပြီးတောင်းခံရမှာသမ္မတအင်ပြိုနဲ့ဆိုးရဌာနတွေကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးတော့လေကော်မတီဦးဆောင်နေတဲ့ဒီမိုကရက်တိုက်ခိုက်နေကဝေဖန်နေကြပါတယ
်တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်အခုကျမတို့အတန်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲ Intel Set 17နဲ့ Mia Set 3ဂျိုဒူတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ် VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.